တော်တော်ရှင်များခင်ဗျာဒီမိဆိုင်မှာဝင်းဖီတွေ့ကြရတာကလေးတစ်ခုကိုပြန်ပြောကြည့်ပါလေလူငယ်ကလေးတစ်လိုက်လဖဲ့ေတောင်းနေကြရင်တယောက်ကစကလုံးအစ်စ်အဆန်းတစ်ခုပေါ်လာပြန်ပြီလို့ပြောပါတယ်ကြံတဲ့ငယ်ချင်းတွေကဝိုင်းမေးကြတော့ကြပြားတစ်ခုထင်းမှာအချစ်နဲ့ပတ်သက်ပြီးတော့အမျိုးမျိုးမပြေမလည်ဖြစ်နေတာကိုနင်းညိုနင်းညုံအခြေအနေရောက်နေတယ်လို့ရေးထားတဲ့အကြောင်းဘာကိုဆိုလိုတာလဲလို့တိတိကျကျမသိပေမဲ့စကလုံးလေးတွေကအတော်မိုက်တယ်လို့ခေလူငယ်တွေရဲ့ဘန်းစကားနဲ့ပဲဆက်ပြီးတော့စွတ်တင်နေပါလေဒီတော့မှသူတို့တဲမှာစာဖတ်အပူကောင်းမွန်ရတဲ့အသက်လည်းနည်းနည်းပိုကြီးတဲ့လူငယ်ကနင်းကျုံနင်းကျုံဆိုတာစကလုံးအသက်မဟုတ်တဲ့အကြောင်းအခြေအနေတရားရမှာအလှုပ်မခံနိုင်တော့အောင်အနေရှိနေတာကိုပြောတာဖြစ်ကြောင်းဒီစကားစုကိုအထူးသဖြင့်အညာဒေသတွေမှာရှိကြတဲ့ကအတော်ကလေးသုံးခဲ့ကြပြီးဖြစ်တဲ့အကြောင်းတိုက်ရိုက်အဓိပ္ပာယ်ကတော့လူတွေနေထိုင်သွားလာလှုပ်ရှားကြရမယ်ကြံခင်အနေနဲ့မခိုင်မခန့်ဆွေးမြေ့ကျိုးပဲ့နေလို့ဘယ်နေရာကိုပဲနင်းလိုက်နင်းလိုက်ကျုံးဝင်သွားတာကျိုးထွက်သွားတာတွေဖြစ်နေတယ်ဘယ်လိုမှမသွားရဲမလာရဲမလှုပ်ရဲတော့အောင်ဖြစ်နေတာမျိုးကိုဆိုလိုတဲ့အကြောင်းရှင်းပြပါတယ်ဒါဆိုအချစ်ရေးမှာနင်းညူနင်းညွဖြစ်နေပါတယ်လို့ရေးထားတာဘာကိုဆိုလိုတာလဲလို့မေးတော့ဒါကလည်းရှင်းပါတယ်တဲ့အဲ့ဒီအချစ်ရေးမှာရှေ့တိုးလို့လည်းမရနောက်ဆိုးလို့လည်းမရဘေးတစ်ဖက်တစ်ချက်ကိုလည်းရှုမရပဲလှုပ်မရတော့အချိန်နေဆိုးနေတာကိုဆိုလိုတာပါပဲတဲ့ရှင်းတဲ့သူကရှင်းပြပြပါတယ်ဒီစကလုံးတွေကိုများသောအားဖြင့်ကတော့တခြားနေရာတွေမှာသုံးတာသာများကြောင်းဒါပေမဲ့အသုံးနှဲလာတဲ့အကြောင်းအများဆုံးသုံးတတ်တဲ့နေရာတွေကတော့အုတ်ချုပ်ရေးစီမံခန့်ခွဲရေးတွေယိုယွင်းပျက်စီးလာရင်အဲ့ဒီအခြေအနေစုကိုနင်းကြောနင်းကြောအခြေအနေလို့ပြောတတ်ရေးတတ်ကြတဲ့အကြောင်းအလားတူပဲနိုင်ငံရေးစီးပွားရေးလူမှုရေးတွေမှာမဆုတ်တာမတက်တာမလှုပ်တာမရှက်တာဖြစ်အောင်ပြက်ပြားယိုယွင်းနေရင်နင်းကြောနင်းကြောအခြေအနေကိုရောက်နေတယ်လို့ပြောတတ်ကြတာပါပဲလို့ရှင်းပြပါတယ်တူတူတုတ်တုတ်နဲ့အတိတ်ပဲအတော်တာသွားတဲ့မြန်မာစကားကလေးပဲဖြစ်ပါတယ်အဲ့လိုစကားစုကလေးတွေကိုခေတ်စကားနဲ့လူတူရှင်းလို့ပြောကြပြန်ပါလေအဲ့ဒီခေတ်စကားကလေးကလည်းခေတ်စားသွားတာပါပဲခေတ်ဆက်ဆက်မှာစကားလုံးအစ်စ်ဆန်းတွေပေါ်ပေါ်လာရကြပြီမြင်အစ်စ်ပေါ်လာတိုင်းခေတ်စားသွားတိုင်းတော့လေကောင်းတာတွေမဟုတ်ပါဘူးဥမာမြန်မာစကားမှာအလွန်ကောင်းတယ်အလွန်ကြိုက်တယ်အလွန်ခိုက်တယ်ဆိုတဲ့နေရာတွေမှာအရန်ကောင်းတဲ့အရန်ကြိုက်တဲ့အရန်ခိုက်တဲ့ဆိုတဲ့စကားလုံးအသစ်တွေတွင်ကျခက်စားခဲ့ပါတယ်သိလဲသုံးကြပါတယ်ဒီတော့တိုက်ဆိုင်တယ်လို့ပဲပြောပြောစကားတော့တရားပါဆိုတာလို့မြန်မာပြည်မှာအရန်ပြောအရန်လှုပ်အရန်မိုက်ပြီးတော့အရန်မှားကုန်ကြပါတယ်အရန်ကာရောလှုပ်တယ်ဆိုတာပဲကောင်းမလဲရန်ကားတယ်ဆိုတာလည်းပဲကောင်းမလဲရန်တန်လှုပ်တယ်ဆိုတာမသိနားမလဲတဲ့လူတွေလှုပ်တာပဲနောက်မြန်မာစကားမှာမိုက်တယ်မဲတယ်မှောင်တယ်ဆိုတာတွေဟာအတော်ကြက်ကြီးမဲတယ်ပညာအမျိုးမျိုးမရှိတာတွေကိုဆိုလိုတာမဟုတ်လားဒီတော့အယံမိုက်တယ်လို့ပြောဆိုချီးကျူးတတ်ကြတယ်ခစ်ကြီးတဲ့မှာနင်းကြုံနင်းကြုံတွေဖြစ်ကုန်တာမဆမ်းပါဘူးလို့ပဲပြောရပါတော့မယ်ဆက်လက်တင်ပြပါမယ်ကြားမှာချမ်းသာကြပါစေကျွန်တော်ဝင်းဖြစ်